ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေကြီးထွားနေခြင်းပါပဲ။တောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ခြေစပ်ကမှာအမေရိကန်နဲ့တောင်ကိုရီးယားလက်ထက်တို့ဒီကနေ့ပူတိုစီရေးလေ့ကျင့်ကြပါတယ်။ Max Standard လို့မည်ပေးထားတဲ့နှစ်စဉ်စီရေးလေ့ကျင့်မှုကိုတော့စစ်ပွဲတွင်ပူတိုဆောင်ရွက်မှုတွေတိုးမြှင့်မှုရည်ရွယ်ထားပြီးအမေရိကန်နဲ့တောင်ကိုရီးယားလက်ထက်ရဲ့1500လောက်နဲ့အတူ F-16 နဲ့ F-15K မျိုးစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လေ့ကျင့်ခဲ့ကြပါတယ်။နိုင်ငံတကာနဲ့ဆက်ပြတ်ပြီးအထူးကျန်ဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကတားမြစ်ထားတဲ့ကြားကပဲနျူကလ িয়ার နဲ့မကြင်ထက်မှန်ဆန်းသက်ဖို့ရှိနေတယ်ဆိုတဲ့သတင်းတွေနဲ့အတူအမေရိကန်လေယာဉ်တင်တမော USS Carvin နဲ့ရေတပ်ဖွဲ့ဟာအင်အားပြတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကုံကသတင်းတွေကြောင့်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရင်လေ့ကျင့်မှုတွေပြုလုပ်ခဲ့ကြတာပါ CNB နိုင်ငံတကာကဝမ်ပယ်ခံထားရတဲ့ကွန်မြူနစ်မြောက်ကိုရီးယားနဲ့ချန်ကာကျော်ရပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့တောင်ကိုရီးယားနိုင်ငံလူကြားစစ်တင်ရေးစာချုပ်နဲ့1953ခုနှစ်မှာ3နှစ်ကြာစစ်ပွဲကိုအဆုံးသတ်ခဲ့ပေမဲ့နိုင်ငံခြားအပိဓာန်ငြိမ်းချမ်းရေးသဘောတူညီချက်မရရှိပဲရံပတ်တွေဖြစ်နေရှိနေဆဲဖြစ်ပါရဲ့မြောက်ကိုရီးယားရဲ့အန်ဒီယန်ကနေပူးတွဲကာကွယ်နိုင်မှုအမေရိကန်ကလည်းတောင်ကိုရီးယားမှာတပ်ဖွဲ့ဝင်18,500လောက်ထိတာဝန်ပေးစီလုပ်ထားပါရဲ့